ဟုတ်ကဲ့ဆရာရံမျိုးသိရင်လက်ရှိကျောင်းသားတွေတပိတ်မောက်တောင်းဆိုနေတဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုနဲ့လူမှုအခြေအနေကိုဘယ်လိုသုံးသပ်နိုင်မလဲခင်ဗ
ျကျွန်တော်အမြင်ကတော့ပြည်သူလူထုအများစုဟာကျောင်းသားထုတောင်းဆိုတဲ့ဥပဒေနဲ့ပတ်သက်ပြီးအသေးစိတ်ရှင်းရှင်းလင်းလင်းနားမလည်ပေမဲ့ပညာရေးစနစ်ဟာပြည်သူလူထုရဲ့သားသမီးတွေကိုတကယ်လက်တွေ့ကျကျမြင့်တင်ပေးနိုင်မှုလေအားနည်းချက်တွေလိုအပ်ချက်တွေအများကြီးရှိနေတယ်ဆိုတာကိုသဘောပေါက်နားလည်ပြီးဖြစ်တဲ့အခါကျတော့ကျောင်းသားတွေရဲ့အမျိုးသားပညာရေးနဲ့ပတ်သက်တဲ့တောင်းဆိုချက်တွေဆော်ဩမှုတွေကိုဒီကျောင်းသားတို့ရဲ့နောက်မှာအပြည့်အဝရပ်တည်နေတယ်လို့အဲ့လိုမြင်ပါတယ်ဗျာ
ဟုတ်ကဲ့ဆရာဒီလူထုထောက်ခံမှုတွေကတော့ကျွန်တော်တို့တွေ့ရတာပေါ့နော်ဒါပေမဲ့အခုဒီကျောင်းသားတွေတောင်းဆိုနေတဲ့နေရာတချို့အချက်တွေနဲ့ပတ်သက်ပြီးစိုးရိမ်နေရတယ်ကြားနေရပါတယ်ဥပမာဒီအာဏာပိုင်တွေကဆိုလို့ရှိရင်ဘိုးချုပ်ကင်မှုရှော့ချမယ်ဆိုတဲ့ကိစ္စစိုးရိမ်နေတယ်လို့နောက်တစ်ခါဒီပါမောက္ခချုပ်တွေဆရာဆရာမတချို့ကလည်းကျောင်းသားတွေကဒီဆရာကိုပြန်ပြီးသင်ကြားမှုနဲ့ပတ်သက်လို့ကောင်းမကောင်းမှတ်ချက်ပေးရမယ်ဆိုတဲ့စနစ်ပြီးတော့ဒီဘာသာရေးလူမျိုးရေးစိုးရိမ်ချက်တွေပေါ့နော်အဲ့တော့ဆရာအမြင်ရောဘယ်လိုရှိလဲခင်ဗျအ
ဲကျွန်တော်အမြင်ကတော့ဒီကျောင်းသားတွေအဓိကတောင်းဆိုနေတဲ့အကြောင်းအရာဟာဒီမိုကရေစီပညာရေးလို့ကျွန်တော်နားလေဥပမာနိုင်ငံရေးမှာတည်းမကောက်ဘူးစီးပွားရေးအုပ်ချုပ်ရေးစတဲ့နေပယ်အသီးသီးမှာအရင်ချင်းရှိတဲ့ခေါင်းဆောင်တွေကိုမွေးထုတ်ပေးနိုင်တဲ့ပညာရေးစနစ်မျိုးကိုအာမခံနိုင်နဲ့အမျိုးသားပညာရေးဥပဒေကိုကျောင်းသားတူကတောင်းနေတယ်လို့ကျွန်တော်နားလည်တယ်။အဲဒီခါကျတော့လက်ရှိပညာရေးဥပဒေမူကြမ်းမှာဘိုးချုပ်ကင်မှုလျှော့ချတယ်ဆိုတဲ့သဘောဟာတကယ်တော့ဒီမိုကရေစီပညာရေးဘက်ကိုဥတည်တာပဲလို့ကျွန်တော်နားလည်တယ်။အဲတော့နောက်တစ်ချက်ကလည်းပဲဥမာပမောက္ခကြီးကျောင်းဆရာဆရာမကြီးတွေဟလာစိုးရိမ်မှုရှိနေတဲ့ကျောင်းသားတွေကနေပြီးတော့ဆရာဆရာမတွေပေါ်ပြန်ပြီးသုံးသပ်တင်ပြတဲ့ပုံစံကလည်းပဲတကယ်တော့ဒါကနိုင်ငံတကာမှာရှင်းသုံးနေတဲ့စနစ်တစ်ခုလို့ကျွန်တော်နားလည်တယ်။အဲ့တော့ဒါဟာဆရာဆရာမတွေရဲ့အခြေအသွေးကိုပို့ပြီးတော့စိန်ခေါ်မှုလုပ်နိုင်မဲ့အချက်တစ်ချက်လို့ကျွန်တော်ကမြင်ရတယ်။အဲ့တော့ဒီလိုလုပ်တာဟာတကယ်တော့အခါရဝသဘောမျိုးမဟုတ်ဘူးလို့ကျွန်တော်ကနားလည်တယ်။နောက်ပြီးတော့တတိယတစ်ချက်ပေါ့လေဥမာလူမျိုးရေးဘာသာရေးနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကတော့ကျွန်တော်အမြင်အဖြစ်နဲ့ဥပဒေကိုတွေ့တွေ့ချာချာတော့နားလည်အောင်လုပ်ပြီးတော့ရှင်းကစဉ်းစားတယ်လို့မြင်တယ်။အဲ့တော့အားလုံးဝိုင်းပြီးတော့ကောင်းအောင်စဉ်းစားကြဖို့လိုတယ်။ကိုယ့်ရဲ့စဉ်းစားမှုတွေစဉ်းကျင်မှုတွေဟာဒီမိုကရေစီပညာရေးကိုအနှောက်အယှက်အဟန့်တားဖြစ်စေမဲ့ပုံစံမျိုး၊လမ်းလွဲစေမဲ့ပုံစံမျိုးမဖြစ်ဖို့လိုတယ်လို့ကျွန်တော်ကအဲ့လိုယူဆပါတယ်။
နောက်ဆိုရင်ချက်တစ်ခုကလည်းဒီတမကနဲ့ပတ်သက်လို့ကြားရတယ်ခင်ဗျဆရာရောဒီပုံမှာဘယ်လိုမြင်လဲ
မြန်မာနိုင်ငံရဲ့ကျောင်းသားတမကတမိုင်းဟာတိုင်းပြည်ရဲ့လွတ်လပ်ရေးကြိုးပမ်းမှုတမိုင်းနဲ့ခွဲခြားလို့မရတဲ့အနေအထားမျိုးရှိတာကိုတွေ့ရတယ်အဲ့ဒီအခါကျတော့အဲ့ဒီလိုအခြေအနေအဲ့ဒီလိုဖြတ်တန်းမှုအောက်မှာကျောင်းသားတမကကိုကျောင်းသားတမကအဖြစ်ပဲအပြည့်အမပြုဖို့လိုအပ်ပါတယ်တံပိုးထားဖို့လိုအပ်ပါတယ်တမကရီနေရာမှာကျောင်းသားယူနီယံဆိုတာမျိုးကျောင်းသားအဖွဲ့အစည်းပုံစံမျိုးသုံးလုံးတာမျိုးတွေဟာကိုယ်တိုင်ပြည်ရဲ့တမိုင်းကိုကိုယ်ဖြတ်တဲ့ပုံစံမျိုးတက်ရောက်နိုင်တယ်ဆိုတာကိုကျွန်တော်ကတော့အရင်နဲ့စဉ်းစားစီချင်ပါတယ
်အဲ့တော့အခုဒီအစိုးရအနေနဲ့ပေါ့နော်ကျောင်းသားတွေရဲ့တောင်းဆိုချက်ကိုလိုက်လျောမယ်လို့သဘောတူထားတဲ့အတိုင်းပေါ့နော်မြန်မြန်ဆန်ဆန်လိုက်လျောလိုက်မယ်ဆိုရင်ဘလို့အကျိုးကျေးဇူးတွေဖြစ်လာနိုင်မလဲတကယ်လို့မလိုက်လျောနိုင်ဘူးဆိုရင်ဘလို့အခြေအနေတွေရင်ဆိုင်ရနိုင်လဲခင်ဗျာ
လက်တလုံးကြုံတွေ့နေရတဲ့အမျိုးသားပညာရေးဥပဒေအကျပ်အသေးကိုတွဲဆောင်ဆွေးနွေးအဖြေရှာရေးနည်းလမ်းကအောင်ပြင်းပြင်းချောချောမွေ့မွေ့ဖြတ်ကျော်နိုင်ခဲ့မယ်ဆိုရင်ကျွန်တော်အမြင်ကတော့ကျွန်တော်တို့နိုင်ငံရဲ့တမိုင်းကျောင်းမှာတွဲဆောင်ဆွေးနွေးအဖြေရှာရေးနည်းလမ်းကနေပြီးတော့အကောင်းဆုံးရလဒ်ရအောင်ပေါ်ဆောင်နိုင်တဲ့ပထမဆုံးခြေလှမ်းဖြစ်ကောင်းဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်။အဲ့ဒီလိုမဟုတ်ဘဲနဲ့အချိန်ဆွဲတဲ့သဘောမျိုး၊ကြံ့ကြာအောင်လုပ်တဲ့သဘောမျိုး၊ပဋိယေဆင်တဲ့သဘောမျိုး၊လှည့်ကွက်ဆင်တဲ့သဘောမျိုးဖြစ်လာမယ်ဆိုရင်နိုင်ငံရေးရလေအစိုးရအာဏာရပါတီနဲ့လွတ်တော်သူအတွက်မျက်နှာပြက်စရာဖြစ်မဲ့အပြင်ကျွန်တော်တို့ပြည်သူလူထုရဲ့ယုံကြည်မှု၊တန်ဖိုးထားမှုအပိုင်းတွေကိုလည်းအတော်များများထိထိခိုက်ခိုက်ဖြစ်သွားနိုင်တယ်ဆိုတာကိုကျွန်တော်ကအလေးနဲ့ထည့်စဉ်းစားစီချင်ပါတယ
်။ဟုတ်ကဲ့နောက်ဆုံးတစ်ခုကျွန်တော်သိချင်တာဒီလိုပါ။အခုဒီနှစ်ကရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်နေတယ်ပေါ့နော်။အဲ့တော့အခုဒီဒီမိုကရေစီပညာရေးဥပဒေပြဋ္ဌာန်းရေးမှာနိုင်ငံရေးပါတီတွေအနေနဲ့ဝင်ပါလာမယ်ဆိုရင်အဲ့ဒီပါတီတွေအနေနဲ့ရောဘယ်လိုအကျိုးသက်ရောက်မှုတွေဖြစ်လာနိုင်လဲခင်ဗျ။
အမျိုးသားပညာရေးဥပဒေကိုလက်ရှိအခြေအနေမှာ ဆွေးနွေးညှိနှိုင်းအဖြေရှာတဲ့နေရာမှာလေအဓိကအဆုံးဖြတ်ပြုမဲ့သူတွေဟာအာဏာရပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေလို့ကျွန်တော်ကမြင်ပါတယ်။အဲဒီအခါကျတော့ဒီနှစ်ဟာရွေးကောက်ပွဲနှစ်ဖြစ်တဲ့အတွက်ကြောင့်မလို့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေငူချမ်းတရက်ကိုပြည်တော်စုလွတ်တော်ကနေအတည်ပြုနိုင်ခြင်းမရှိခဲ့ဘူးဆိုရင်ကျွန်တော်တို့ပြည်သူလူထုတရက်လုံးနဲ့ကျောင်းသားထုအနေနဲ့အာဏာရပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီအပေါ်မှာပို၍ပို၍ယုံကြည်မှုနည်းလာနိုင်ပါလေလက်ခံနိုင်မှုအပိုင်းမှာရှင်နည်းလာနိုင်ပါလေအဲ့ဒီလိုဖြစ်လာမယ်ဆိုလို့ရှိရင်ဒါမဲ့ရွေးကောက်ပွဲမှာကျွန်တော်အမြင်ကတော့အာဏာရပါတီအနေနဲ့နိုင်ငံရေးအရဆုံးရှုံးမှုတွေကိုကြုံကောင်းကြုံရလာနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကြီးအခုလိုပြောပြတာ
ဟုတ်ကဲ့ဟုတ်ကဲ့